နာပါရှင်
ကဲဒါမင်္ဂလာပါ
ဟုတ်ကဲ့ကျမတို့ကိုအခုလိုမျိုးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဌာနချုပ်ကိုနာပြီးတော့တွေ့ဆုံမြေမြန်းခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်အခုဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဒီလာမယ့်2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုအတွက်ကိုအမတ်လောင်းပေါ့နော်ကိုယ်စားလှယ်လောင်းတွေဘယ်နှယောက်တော့များရွေးချယ်ထားပါလဲရှင
်ကျွန်တော်တို့အားလုံးပေါင်းစုစုပေါင်း158ယောက်ပါခင်ဗျာရှမ်းပြည်နယ်မှာ40ကျော်ပါကချင်ပြည်နယ်တောင်ပိုင်းပေါ့နော်တောင်ပိုင်းမှာတချို့ပါပါတယ်မန္တလေးတိုင်းအရှိတ်ချာနေပေါ့မြေမျိုးနော်ဘုဂုတ်ပေါ့နော်မန္တလေးမှာပါပါတယ်နော်ကယားမှာပါပါတယ
်ဒီဥဆောင်ပါတီတွေဒီလိုခေါ်မှာပေါ့နော်ဒီဒီပြောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့နောက်ပြီးတော့နောက်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတွေပေါ့နော်သူတို့တွေကလည်းအတီးတီးကိုယ်စားလှယ်လောင်းတွေတင်ထားပြီးပါပြီအဲ့ဒီနေရာမှာဒီရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ရဲ့ဟိုအဲ့ပါတီနှစ်ခုနဲ့ပြိုင်ဖို့ပေါ့လေဘယ်လိုများပြင်ဆင်ထားပါလဲရှင
်အဓိကတော့ကျွန်တော်တို့ကလူတုတွေရဲ့အားကိုပြုတာပါဒါကြောင့်လွန်ခဲ့တဲ့တစ်နှစ်နှစ်နှစ်လောက်တည်းကပဲကျွန်တော်တို့လူတုကြားထဲမှာကျွန်တော်တို့ရဲ့တဘောထားတွေနောက်ကျွန်တော်တို့ရဲ့ဆောင်ရွက်မဲ့ကိစ္စတွေကိုကျွန်တော်ကရှင်းပြထားပြီးဖြစ်ပါတယ်အဓိကလူတုစီကမဲရမှာဖြစ်တဲ့အတွက်လူတုကိုပဲကျွန်တော်တို့အဓိကထားပြီးတော့ပေါ်စီယုံပါတယ်လူလူကိုစည်းရုံးလို့ရတယ်လူလူယုံကြည်မှုရတယ်ဆိုရင်တော့ဘယ်ပါတီကြီးကြီးပဲဖြစ်ဖြစ်ကျွန်တော်တို့သိမှုကြမလို့ပါဘူ
းဟုတ်ကဲ့ပါဟိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောထားမှုပါလေဒီတိုင်းရင်းသားခေါင်းဆောင်တွေရှင်ပြိုင်မဲ့နေမြေတွေမှာသူတို့ NLD ပါတီကမပြိုင်ဘူးလို့ပြောပါတယ်ဒါပေမဲ့တကယ်တမ်းစီးရင်ထွက်လာတဲ့အခါကျတော့သူတို့လည်းအားလုံးနှိပါမှာဝင်ပြိုင်တာပါဒီအပေါ်မှာရောရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဘယ်လိုများသဘောထားရှိပါလဲရှင
် NLD ကစီးစီး၃ယောက်နဲ့ကျွန်တော်တို့SNL ကစီးစီးနဲ့တွေ့ရပါတယ်။သူခုနပြောသလိုပေါ့နော်။ဦးခွန်ထူးဝယ်မဲ့နေရာကိုဦးခွန်ထူးဒီ CRPP ရဲ့အဖွဲ့ဝင်ဖြစ်တဲ့အတွက်သူတို့မဝင်ဘူးဆိုတော့ဟိုယတိပြဒါပြောလို့ရပါတယ်။သို့တော်လည်းပဲကြံတဲ့နေရာဒီမှာတော့ဆက်လက်ညှိနှိုင်းမယ်ဆိုပြီးသူတို့နှစ်ဖက်သဘောတူတာရှိပါတယ်။သို့တော်လည်းပဲလက်တွေ့မှာကြတော့သူလည်းပဲသူ့ candidate တွေကိုရွေးရတယ်အချိန်ကတူဝင်လေ။ကျေးဇူးတော့ကျွန်တော်တို့လည်းကျွန်တော်တို့ candidate တွေရွေးနေတယ်။နောက်ဆုံးအခုချီနေမှာတော့ညိနိုင်နိုင်တဲ့အနေအထားမျိုးမရောက်တော့ပဲ ਨੇ ညွနယ်တွေမှာ NLD နဲ့ SNL နဲ့ရှင်ပြိုင်မနေတာရောက်သွားပါတယ
်ဟုတ်ကဲ့ပါအဲ့ဒီခါမှာကျမတို့ဟိုအကဲခတ်လို့ရတဲ့လောက်ပေါ့နော်ဒီဒေသခံတိုင်းရင်းသားဆိုတာလည်းကိုရှမ်းတိုင်းရင်းသားတွေများတာပေါ့နော်ရှမ်းတိုင်းရင်းသားတွေအနေနဲ့ကတော့ဒါဘာပဲပြောပြောကိုရှမ်းမျိုးသားရှမ်းတိုင်းရင်းသားကိုစလေလောင်းတွေကိုပဲပေးဖို့ရှိတယ်လို့ယူဆရမှာပေါ့နော်အဲ့ဒီခါကျတော့တကယ်လို့များဒီလွတ်တော်တဲ့ရောက်သွားပြီးတော့ဟိုဒီတိုင်းရင်းသားပါတီတွေကနိုင်တယ်ဆိုလို့ရှိရင်ဒီတကယ်လို့ဒီညွန်ပေါင်းအစိုးရတွေပါတယ်ဖွဲ့စည်းမယ်ဆိုလို့ရှိရင်ရောအဲ့ဒီအပေါ်မှာရောဘယ်လိုသဘောရပါလဲရှင
်ကျွန်တော်တို့ပထမတော့ယူကော့ပွဲကိုအများကြီးစိတ်ဝင်စားပါဘူးဒီပါတီရက်ဒီရေးတော့ပဲကျွန်တော်တို့ဝင်ဖို့စဉ်းစားကြပါတယ်သို့တော်လည်းပဲဒီနေ့နောက်ဆုံးမြန်မာနိုင်ငံရေးအခြေအနေအရရပေါ့နော်ပြန်ပြီးတော့သုံးသပ်တဲ့အခါမှာကျွန်တော် SNL နေနဲ့ပေါ့နော်မြန်မာနိုင်ငံရေးပုံမှာတာဝန်ရှိတယ်လို့ကျွန်တော်တို့ကယူဆပါတယ်ဒီမိုကရေစီရရှိရေးမှာ SNL နေနဲ့ပါဝင်ထမ်းဆောင်ရမယ်တမိုင်းပေးတာဝန်ရှိတယ်ပေါ့နော်ဘယ်သူမှပေးရတဲ့တာဝန်တော့မဟုတ်ပါဘူးအဲ့လိုမျိုးကျွန်တော်တို့သုံးသပ်တယ်သုံးသပ်တဲ့အတွက်အခုလာမယ့်2015ဒီတော့သူလွတ်တော်မှာပေါ့နော်ဒီမိုကရက်တစ်ကိုအားပေးတဲ့အစုအဖွဲ့တွေဘက်ကိုကျွန်တော်ကဒါဖြည့်ဆည်းပေးရဖို့တာဝန်ရှိတယ်လို့ကျွန်တော်ယူဆတဲ့အတွက်ကျွန်တော်တတ်နိုင်တဲ့သွန်အားရှိသလောက်ပေါ့နော်ကျွန်တော်ဒီပြည်တော်စုလွတ်တော်မှာပါဝင်နိုင်ဖို့ကျွန်တော်ဒါဆုံးဖြတ်ပြီးတော့ခုလိုအပင်မခံပြီးကျွန်တော်ဆုံးဖြတ်တာဖြစ်ပါတယ်အဲ့တော့ကျွန်တော်ရလာတဲ့အကြီးကျယ်ခံရတဲ့ကျွန်တော်ကုကုစနေတွေကပြည်တော်စုလွတ်တော်ပေါ်မှာရောက်ခဲ့လို့ရှိရင်ပြည်တော်စုလွတ်တော်ဆိုတာဟိုအမျိုးသားလွတ်တော်နဲ့
ပြည်သူလွတ်တော်နှစ်ရပ်ပေါင်း
ပြောတာပါဟုတ်ကဲ့ဆိုရင်အဲ့ဒီအဖွဲ့မှာအဲ့ဒီမှာဘယ်ဘက်ကိုရက်တည်မလဲဆိုတာတော့ဒါပဲရှင်းပါတယ်ကျွန်တော်တို့မူလအရေးဘူယူကော့ဘွဲမူဝင်ခင်ကလေးကဆုံးဖြတ်ထားတဲ့အတိုင်းပါနော်ဒီမိုကရက်တစ်အုပ်စုကြီးကိုပဲကျွန်တော်တို့ဒါဖြည့်ဆည်းပေးမှာပါ
ဟုတ်ကဲ့ပါဒီတခြားတိုင်းရင်းသားပါတီဥမာရခိုင်တိုင်းရင်းသားပါတီတွေဆိုလို့ရှိရင်အရင်ပါတီနှစ်ခုကိုပူးပေါင်းတော့ပြီးတော့ပါတီတစ်ခုတည်းအနေနဲ့ထူထောင်ပြန်ထူထောင်နေပေါ့နော်ပြန်စုစည်းကြရတယ်ပေါ့အဲ့လိုပဲဒီရှမ်းနိုင်ငံရေးပါတီတွေလည်းအများကြီးရှိပါတယ်ဥမာရှမ်းနိုင်ငံရေးပါတီတွေမှာလည်းဒီပြည်ခံမျိုးပါတီနဲ့အလိုက်အမားမင်းဖြစ်တဲ့ပါတီတွေရှိသလိုမျိုးတိကျရက်တည်တဲ့ပါတီတွေလည်းအများကြီးရှိပါတယ်အဲ့ဒီပါတီတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်နိုင်လို့မရဘူးလားရှင
်ဒါမူပေါ်မှာပဲမူတည်ပါတယ်ပါတီပေါ်မှာမူတည်ပါဘူးတကယ်လို့ဒါဒီမိုကရက်တစ်အုပ်စုတွေပဲပေါ့နော်လူလာတွေဥမာအဓိကကျွန်တော်တို့သွားကျင်တာကအခြေခံဥပဒေပြုပြင်ရေးပေါ့နော်နောက်ပြီးတခြားမတရားတဲ့ဥပဒေတွေပေါ့နော်ဥခြေခံဥပဒေအောက်မှာရှိတဲ့ဥပဒေတွေပေါ့ပြုပြင်ပြောင်းလဲဖို့ဖျက်သိမ်းဖို့နော်ဒါမှမဟုတ်လည်းအစ်စ်ပြန်ရေးဖို့အဲ့ဒီအပိုင်းတွေမှာတော့ဒါ ကျွန်တော်တဘောထားတူတဲ့လူတွေနဲ့တော့အကုန်လုံးလက်တွဲရမှာပ
ါဒီရှာမျိုးသားပါတီတွေကတိုင်းရင်းသားပါတီတွေကဒီကြားကောင်းကိုကြားကိုဦးစားပေးပြီးတော့ဟိုတင်ကြတဲ့အဖြစ်နဲ့ဟိုဟိုစတ်မှတ်ထားတာတွေ့ရပါတယ်အဲ့တော့ဥမာကြားကောင်းလို့ကြားပြူလို့ကြားနီလို့ပေါ့နော်အဲ့တော့အဲ့ဒါဘာဖြစ်လို့များဒီကြားကောင်းကိုအသုံးပြုကြတာပါလဲရှင
်ရှမ်းနေရာဒူရှမ်းတွေတင်ကြတာပါနော်တင်ကြတာဆမ်ပူလာကြားပါနော်ကြားဆိုတာတော့ဒီတိုင်းပဲပေါ့နော်ကြားကြားရရဖြစ်ဖို့လူတယ်အခုတခုကောင်းနေကြား3កောင်ဖြစ်လာတာပေါ့နော်ကြား3កောင်ဆိုတော့ရှမ်းလူတူတွေပဲအရင်တော့တော့ရှမ်းကြားတကောင်လည်းရှိတဲ့ခါကြောင့်ရှမ်းလူတူတွေကမျက်စိမိတ်ပြီးတပ်တီကြောက်ပဲမဲထဲ့နေကြတော့အခုကျတော့3ခုဆိုတော့လေလူဒုတွေရဲ့ရွေးချယ်မှုစကားပြောလာပြီလူဒုတွေရဲ့အားထုတ်မှုလည်းပါလာပြီအခုကျွန်တော်ထင်တယ်အခုရတဲ့မဲပေါ့နော်ဘယ်ကြားပဲရရပါအခုရတဲ့မဲဒီအတိညာနဲ့ပေးတဲ့မဲဖြစ်လိမ့်မယ်အဲ့အတွက်ကိုကျွန်တော်တို့ဒီဆန္ဒပြုတဲ့ကျွန်တော်ရှမ်းပြည်လူဒုတွေရဲ့မဲကိုကျွန်တော်တို့ဟိုဟာတံပိုးထားရမှာပါဒီတကားတော့ပို့ပြီးတော့ခါတိုင်းနဲ့ဆန္ဒတံပိုးထားလိမ့်မယ်
အခုဒီပြစ်ခတ်ရစဲရည်တွေငင်းညာရေးဆွေးနွေးပွဲတွေမှာလည်းအများအားထည့်ပြောနေရတဲ့ဒီဟိုဖက်ဒရယ်ပြည်ထောင်စုမှုပေါ့နော်အဲ့ဒီဖက်ဒရယ်လက်စင်နဲ့ပတ်သက်လို့ဒီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားလေးသိပြရစီရှင
်ကျွန်တော်တို့လွှမ်းကျင်တဲ့ဖက်ဒရယ်ပြည်ထောင်စုကတော့အခြေခံကတော့48ခုမှာဘူကြောင်ဆန်းနဲ့တောင်နန်းရှမ်းစော်ဘွားတွေပေါ့နော်တောင်နန်းဒီရနဲ့ဒီမနဲ့တဘောတူထားတဲ့ပေလူစာချုပ်ဘောအခြေခံပြီးတော့ကျွန်တော်သွားခြင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ကမြို့သားပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့နောက်ပြီးတော့ဒန်းတူညီမြရဲ့လွတ်လပ်တဲ့နော်ဆင်နန်းတူတဲ့ပြည်နယ်တွေနဲ့ဖွဲ့စည်းထားတဲ့အပြည်တော်စုစနစ်ပါအဲ့ဒါလည်းဖက်ဒရယ်ပြည်တော်စုစနစ်ပါပဲ
ဟုတ်ကဲ့ပါအခုဒလော့ဆယ်ပေါ့နော်ဒီတိုင်းရင်းသားဒီနည်းညံရေးဆွေးနွေးနေပါတယ်အဲ့ညံညံရေးဆွေးနွေးနေတဲ့အပေါ်မှာရောဒီ SNL ရဲ့ရည်တည်ချက်ကလေးသိပြရစီရှင်
SNL အနေနဲ့ငင်းညာရုပ်လိုလာပါတယ်ငင်းညာရုပ်လည်းဖြစ်စီခြင်းနဲ့ဆန္ဒရှိပါတယ်ကျွန်တော်တို့အတူတူပြောရတော့လက်မှတ်ထိုးရေးကကျွန်တော်တို့မူပါပဲသို့သော်ချွင်းချက်တော့ရှိတယ် condition ပေါ့နော်အဲ့ condition ကဘာလဲဆိုတော့အလုံးလက်မှတ်ထိုးမဲ့လူပေါ့တစ်ဖက်နဲ့တစ်ဖက်လက်မှတ်ထိုးမဲ့လူနှစ်ဖက်စလုံးကြည်ကြည်နက်နက်နဲ့တဘောတူပြီးတော့မှလက်မှတ်ထိုးတာကိုကျွန်တော်တို့ကပို့လူလာပါတယ်ဗျဟု
တ်ကဲ့ပါအခုဒီเจ้าနေမှာထက်တန်းမူလာတန်းအလေတန်းထက်တန်းเจ้าနေမှာဒီရှမ်းစာရှမ်းတိုင်းရင်းသားဘာသာရက်ကိုတင်ကြားတဲ့မူကိုပေါ့နိဘယ်လိုများစဉ်းစားထားပါလဲရှင်ကျမငယ်ငယ်တုန်းကဆိုရင်ကျမရှမ်းပြည်မှာနေခဲ့ဘူးပါတယ်အကြာကြီးပြီးတော့ကျမအဲ့ဒီနားရှုံးမှာနေခဲ့တုန်းကဆိုလို့ရှိရင်1968 68ခုနှစ်ပတ်ဝန်းကျင်အားဆိုလို့ရှိရင်ကျမတို့မူလာတန်းမှာရှမ်းစာတင်ခဲ့ရပါတယ်ကျမတို့ရှမ်းတိုင်းရင်းသားတခြင်းကိုเจ้ามา assembly มา
ဟုတ်ပါအ
မြဲတမ်းဆိုခဲ့ရတာပါအဲ့တော့အခုလို့အဲ့ရှမ်းဘာသာရဲ့တင်ကြားတာ ਨੇ ပတ်သက်ပြီးတော့အခြေအနေလေးဘယ်လိုရှိပါလဲရှင
်အခုကျွန်တော်တို့ဒီပညာရေးမူဝါဒ ਨੇ ပတ်သက်လို့เนาะကျွန်တော်တို့လေ့လာတယ်လို့ဆိုရင်တော့ကျွန်တော်တို့ NNER လုပ်တဲ့စနစ်ကိုကျွန်တော်တို့ကတော်တော်လေးကြိုက်ပါတယ်တော်လေးကြိုက်တယ်သို့တော်လည်းပဲဒါ SNL နေနဲ့ဆုံးဖြတ်ထားတာတော့မဟုတ်ဘူးအဲလောလောဆယ်တော့ကျွန်တော်တို့အဲ့စနစ်ကိုကြိုက်တယ်ကြိုက်တယ်ဆိုတော့မိခင်ဘာသာစကားနဲ့တင်တဲ့ကိစ္စကိုကျွန်တော်တို့အများကြီးပဲပူပြီးတော့လူလာတယ်။ဘာလို့ကျွန်တော်ကလေးတွေကမြန်မာစကားမတတ်ဘူး။မြန်မာစကားမတတ်တဲ့ခါကျတော့ဒီမြန်မာစာနဲ့တင်တဲ့သင်ပုံးကြီးမှာပြဿနာတွေအများကြီးရှိတယ်။သူတို့မမြင်ဘူးတဲ့အရာတွေကိုတင်တယ်။သူတို့မမြင်ဘူးမကြားဘူးတဲ့ဝဟာရတွေနဲ့တင်ရတဲ့ခါကျတော့ကလေးတွေကပညာတတ်မှုနှုန်းမသာနည်းပါဘူး။အခုသူတို့ NND ကလှုပ်ထားတဲ့ဥစ္စာကဒီမိခင်ဘာသာစကားနဲ့အခြေခံတင်မယ်။အဲမူလရန်စစ်မှာဆို600ရာခိုင်နှုန်းလောက်မိခင်ဘာသာစကားနဲ့တွားမယ်။ဆိုတော့အဲ့ဒီစနစ်ကိုကျွန်တော်တို့ပို့ပြီးတော့ဟိုအားတန်ပါတယ်ပို့ပြီးတော့လည်းကြိုက်နေတက်ပါတယ်အခုဆိုရင်ကျွန်တော်တို့ဒီ2015အခုလာမယ့်ရွေးကောက်ပွဲမှာကျွန်တော်တို့ဟိုပေါ့ဒီပညာရေးနဲ့ပတ်သက်လို့ကျွန်တော်တို့ပို့ပြီးတော့ဦးစားပေးလှုပ်ချင်တယ်ဘာကြောင့်လဲဆိုတော့အခု census မှာပြည်နယ်တိုင်း14ခုစလုံးမှာရှမ်းပြည်နယ်ကစားတက်မြောက်မှုအနည်းဆုံးဖြစ်နေတယ်အဲ့တော့ရှမ်းပြည်နယ်မှာတော့စားတက်မြောက်မှုနှုန်းကိုတိတက်ပို့ပြီးတော့မြင့်တင်မှုကျွန်တော်စူးစားဖို့လူတွေဆိုတော့အကြောင်းပေါ့နော်အဲ့ဒါကိုကျွန်တော်စူးစားပါမယ်ဟ
ုတ်ကဲ့ပါဒီရှမ်းပြည်နယ်အတွင်းမှာပဲဒီတခြားတိုင်းရင်းသားလူမျိုးစုတွေလည်းအများကြီးနေထိုင်ကြပါတယ်အဲ့ဒီတိုင်းရင်းသားလူမျိုးစုတွေပေါ့ရှမ်းတယ်မကဘူးပေါ့နော်ပလောင်ရှိမယ်ပအိုးရှိမယ်ဥပမာဝါလည်းရှမ်းပြည်နယ်ထဲမှာပဲပါနေတာပါအဲ့တော့ကိုကန်လည်းဝါတဲ့ဒီရှမ်းပြည်နယ်ထဲမှာပဲပါနေဆိုတော့အဲ့ဒီတိုင်းရင်းသားလူမျိုးစုတွေနဲ့အချင်းချင်းတဟဇာတာမျှတာဖို့ပေါ့နော်အဲ့ဒီအခြေအနေလေးကိုနည်းနည်းပြောပြပေးပါလားရှင
်အမှန်တော့ကျွန်တော်တို့အခုကရင်တော့ SNL လို့စားဖွဲ့ရရှမ်းနေနေပဲစားဖွဲ့တာပါသို့တော်လည်းပဲတကယ်တကယ်ကျတော့ရှမ်းနေကြီးပဲမဟုတ်ဘူး ကျွန်တော်စာအဖွဲ့ထဲမှာအလုံးမှုဆောင်ထဲမှာပုံဥတွေပါပါတယ်ပလောင်တွေလည်းပါပါတယ်အင်းသားတွေလည်းပါပါတယ်နောက်တိုက်လျံတွေပါလည်းပါပါတော်တော်များများဆိုလို့ဒီမှာအဲ့ဒီကလေးကဒါပေမဲ့သူတို့နောက်ပိုင်းမှာသူတို့ကွယ်လွန်သွားတာတွေပါပြီးရှိတာပေါ့နော်ဆိုတော့လူတွေတော်တော်များများကျွန်တော်တို့ကိုဟိုအမျိုးသားကြီးကိုဦးခြေခံပြီးတော့လုပ်တယ်လို့ထင်ကြပါတယ်သူတို့တကယ်တကယ်လက်တွေ့မှာကျွန်တော်တို့အဲ့လိုမဟုတ်ဘူးရှမ်းပြည်နယ်မှာနေတဲ့လူအားလုံးဗမာအပါဝင်ပါเนาะတိုင်းနာအလုံးအတွက်ကျွန်တော်ဆောင်ရွက်ခြင်းဖြစ်ပါတယ်အဲရှမ်းလူမျိုးတခုတည်းတည်းကွက်ပြီးကျွန်တော်လုပ်တာမဟုတ်ပါဘူးရှမ်းပြည်နယ်မှာနေတဲ့လူအလုံးဟာကျွန်တော်တောင်းတဲ့အခွင့်အရေးတိုင်းအလုံးတို့ရတဲ့လေကျွန်တော်တို့ကလည်းလည်းဒီတရားမြတ်တရားနဲ့ဓာတ်လူကြီးများကြီးတောင်းဆိုတဲ့အခါကျတော့အလုံးဒီဓာတ်လူကြီးများကြီးပဲဖြစ်ပါတာ
အခုဒီရွေးကောက်ပွဲရတယ်မကြခင်ကျင်းပါတော့မယ်ပေါ့เนาะအဲ့တော့ရွေးကောက်ပွဲဟိုဓာတ်လူကြီးအဖြစ်နဲ့လုပ်နေတဲ့ဒီမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ပေါ့လေအလုံးအများအမြင်မှာတော့သူတို့ကအရင်တုန်းကလည်းစစ်တပ်ကအကြီးအကဲဖြစ်တယ်နောက်ပြီးတော့အရင်တုန်းကဒီအာဏာရပါတီပြည်ခံဖြိုးပါတီမှလည်းပါတီဝင်ဖြစ်ခဲ့ဘူးတယ်ကိုယ်စလေလည်းလုပ်ခဲ့ဘူးတယ်ပေါ့အဲ့ဒီလူတယောက်ကနေပြီးတော့ဥက္ကဋ္ဌအဖြစ်ဦးဆောင်ပြီးတော့ဒီရွေးကောက်ပွဲကြီးကိုဒိုင်းလူကြီးဖြစ်တမတ်ကြကြကျင်းပပေးနိုင်နိုင်မယ်လို့ပေါ့ယူဆပါလားရှင
်တော်တော်များများတော့ကျွန်တော်တို့အဲ့လိုပြောကြပါလားဒါလိလာချေရရည်လည်းအဲ့လိုပါပဲခရိုင်နေပါဆိုအားလုံးစစ်တပ်တွေပဲဖြစ်တယ်သူတို့လည်းပဲကျွန်တော်တို့ဒီခုနကဒေါခင်စိုးဝင်းမေးတဲ့အဖြေကတော့ရုပ်ကပွဲပြီးမှပဲပြောလို့ရတော့မယ်ဘာဖြစ်လို့လဲဆိုတော့ဒီနေ့ဒီလည်းသူတို့ကျွန်တော်တို့တော့ညစ်တာတွေပဲတော့မရှိပါဘူးတက်တက်ပေါ့နော်မဲစင်းနေမားလာတော့လည်းတမျိုးပေါ့လေနော်တက်တက်ညစ်တာတွေပေါ့တော့ကျွန်တော်တို့တော့လည်းမရှိသေးဘူးသူတို့လည်းပဲလုံးဝစိတ်ချရတော့မဟုတ်ဘူးအဲရုပ်ကပွဲပြီးတဲ့ခါကျရင်အဲ့အဖြေကျွန်တော်ပြောလို့ရတယ်
ဟုတ်ကဲ့ပါအဲ့တော့နိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေကိုလည်းခွင့်ပြုမယ်လို့ပြောထားပါတယ်အဲ့တော့နိုင်ငံတကာအကဲခတ်လေးလာရေးအဖွဲ့တွေရဲ့ဒီသွားကြည့်နိုင်မယ်အတိုင်းတာပေါ့နော်အဲ့တော့ဘာသတင်းကြားထားပါလဲဥပမာဆိုလို့ရှိရင်ဒီချန်ပီယံနယ်ဝေါ်သူတို့သွားလို့ရမယ်လို့ယူဆပါလား
အမှန်တော့ကျွန်တော်တို့တိုက်တွန်းတာလေမဲခိုးတာမဲလိန်တာစသဖြင့်မတရားပြုကျင့်မှုတွေကရန်ကုန်လိုမန်းလေးလိုမဖြစ်ပါဘူးဒီဘူဒ္ဓတာမြင့်မားတဲ့နေရာဒေသတွေမှာမဖြစ်ပါဘူးဖြစ်မှာဒီနေဆက်ဒေသတွေမှာဖြစ်မှာပါဒီအလံဝေးတဲ့နေရာပေါ့နော်အဲ့ဒီနေရာတွေမှာဖြစ်မှာပါအဲ့ဒီနေရာကိုပဲသွားဖို့ဆိုပြီးတော့အဲ့ဒီမော်နီတာရင်းလုပ်တဲ့အဖွဲ့တွေကျွန်တော်အများအားတိုက်တွန်းပါတယ်ဒီနေရာတွေကပို့ပြီးတော့ဟိုဂယူပြရမယ်ဒေတာတွေဖြစ်ပါတယ်အခုဆိုရင်တချို့ဟိုတက်ကလာတဲ့ဗိုလ်ချုပ်ကြီးတွေပါဆိုရုပ်ကပွဲဝင်မယ်ဆိုဒီလိုအလံဝေးတဲ့ဒေတာတွေကိုသူတို့သွားပြီးဝင်နေတာကြည့်စိတ်ပူကြကောင်းပါတယ
်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဗျာကျွန်တော်လည်းကျေးဇူးတင်ပါတယ်